ကရင်ပြည်နယ်ဖားပုံခရိုင်တွင်းရှိတန်လင်းမြေကမ်းအနီးပတ်ဝန်းကျင်မှာတက်ဆွဲထားတဲ့မြန်မာစစ်တပ်စခန်းတချို့ကိုထိုင်းဘက်ကစားနပ်ရိက္ခာတွေပေးပို့တာနဲ့ပတ်သက်လို့ KNU တပ်မ9ကတနင်္ဂနွေနေ့ကကန့်ကွက်စာထုတ်ခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါကရင်ပြည်နယ်ဖားပုံခရိုင်တွင်းမှာတက်ဆွဲထားတဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်စခန်းများကိုစနေနေ့ကထိုင်းဘက်ခြမ်းကနေရိက္ခာများပေးပို့ခဲ့တာနဲ့ပတ်သက်လို့ KNU တပ်မ9ဘက်ကကန့်ကွက်ခဲ့ပါတယ်မြန်မာစစ်တပ်တွေရဲ့ရိတ်ခါလမ်းကြောင်းတွေကို KNU ဘက်ကဖျက်တောက်ထားတာမို့ထိုင်းဘက်ကဘသူပဲပုတ်ပုတ်ကန့်ကွက်ကြောင်းတပ်မ9ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပြပါတယ်
။ဒီထက်မှလည်းဒီသူ့ကိုဟိုစာပေါ်လေးဟိုပြေခတ်တာဖြတ်တယ်အဲတာမွန်ဒီတာမွန်လည်းပြန်လူသူတွေကိုအမျိုးမျိုးဒုက္ခနဲ့ပေးတယ်။အဲ့ဒါရောဒီဒေတာကနေထွက်သွားအောင်ဆိုလို့မှတစ်ဖက်ကနေပြီးတော့မှသူတို့ဒီစာမျိုးဖြည့်အပ်ပေးတဲ့အနေနဲ့ပေါ့လေအဲ့ဒါဒီသူဖက်ကနေရစီပြီးတော့အဲ့လိုမျိုးပေါ့ဟိုထွက်သွားဖို့ပေါ့လေဟိုဖိအားပေးတဲ့နေနဲ့ပေါ့အဲလုံလာတယ်အဲ့လိုလုံလာတော့ဒီတန်ညာဟိုသူတို့ရိတ်ခံနေပါရင်ဟာဟိုရှိတဲ့ရှိနေဆိုလို့ရှိရင်တော့သူတို့ကချွေသွားမှာမဟုတ်ဘူးအဲ့ဒါသူတို့ရိတ်ခံနေရရှိအောင်ဒီရိတ်ခံပို့တဲ့လမ်းကြောင်းကိုဟိုဖိတ်ဆုပ်ထားတာပေါ့တတ်မှငန်းနေတဲ့ကတော့ထားရဘလောက်ပဲဖို့ပေါ့လေသူပို့လို့ရတာသူဟိုနိုင်ငံဒေသအစင်းတော်နဲ့သူပို့လို့ရတာပေါ့ဒီသူ့နိုင်ငံနဲ့စဆက်ကြလို့ပြီးတော့သွားတဲ့ခါကျတော့ဒါသူ့မှာတာဝန်မရှိတော့ဘူးဒီသမားငါဝယ်တာဝန်ရှိတော့တာပေါ့
ထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာတော့ထိုင်းဘက်ကရိတ်ခါပေးပို့တယ်ဆိုတဲ့သတင်းတွေကြဲကြဲကြဲကြဲထွက်လာခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကိုစံရိတ်ခါထောက်ပံ့ပေးခြင်းမရှိဘူးဆိုပြီးထိုင်းစစ်တပ်ဘက်ကတော့ညှင်းဆိုခဲ့ပါတယ်ဒါဟာနေဆက်မှာပုံမှန်ကုံရောင်းကုံဝယ်လောက်တာဖြစ်လို့ဥပဒေအရတားစရာမရှိဘူးလို့လည်းထိုင်းစစ်တပ်ဘက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ KNU တပ်မ9ဘက်ကတော့မြန်မာစစ်တပ်အနေနဲ့ရိတ်ခါတွေဆက်ရှိနေမယ်ဆိုရင်သူတို့ဒေသတွေမှာမြန်မာစစ်တပ်ဘက်ကအခိုင်အမာတက်ဆွဲထားပြီးဒေသတွေလူခွင့်ရေးချိုးဖောက်မှုတွေရှိနေအောင်မှဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်
။ဟိုသူတို့ရိတ်ခါနေမှာရဟဟိုရှိတဲ့ရှိမယ်ဆိုလို့တပ်မ9ဒေသအတွင်းကနေသူတို့ကတော့မှဆက်မှာမဟုတ်ဘူး။ဟိုဆက်တတ်ပြီးတော့သူတို့အခြေကပို့ပြီးတော့ခိုင်မာသွားပြီးတော့ဒီသမားငါဒီတာချင်းမှာရှိတဲ့ပြည်သူလူထုနေဆက်ပြီးတော့မှပဲဒုက္ခနဲ့ဆက်လိုက်ပြီးတော့ဆက်ပြေးမှာလေလို့အဲ့လိုပဲပြောလို့ရတာပေါ့နော
်တန်လင်းမြစ်တလျှောက်မှာတက်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ KNU တပ်မ9တို့ဟာဒီလပိုင်းအတွင်းမှာဇက်တိုက်တိုက်ပွဲတွေဖြစ်ခဲ့တာပါစစ်အုပ်ချုပ်ရေးကောင်စီကိုဒေသခံလူထုတွေကကန့်ကွက်မှုတွေလုပ်နေချိန်မှာပဲမြန်မာစစ်တပ်နဲ့ KNU တပ်မ9တို့ဟာတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပါတယ် KNU အနေနဲ့စစ်တပ်အတွက်ရိတ်ခါပိုးတဲ့လမ်းကြောင်းတွေကိုလည်းဖျက်တောက်ပြီးတိုက်ခိုက်နေတာကြောင့်အဋ္ဌဒေသမှာတက်ဆွဲထားတဲ့မြန်မာစစ်တပ်တွေအတွက်အခက်အခဲတွေရှိနေတာပါဒီအတွက်ထိုင်းနိုင်ငံတပ်ခိုင်ကနေတဆင့်မယောင်ဆောင်ခရိုင်ထဲကိုစစ်အိတ်900နဲ့ရွှေဖီဥလက်ဖက်6များအမဲသားပူးများနဲ့စားသုံးစီများကိုပို့ပေးဖို့အတွက်စီစဉ်ခဲ့ကြတာဖြစ်ပါတယ်ဒီစားသောက်ကုန်တွေကိုမဲဆောင်မြို့ကတဆင့်ကုန်တင်ကားတွေကိုအသုံးပြုပြီးမယောင်ဆောင်ခရိုင်တွင်းကတန်လွင်လှေစိတ်ဖြစ်တဲ့မက်ဆန်လေတော်လဲထလမ်းကြောင်းတိုင်းပြပုတ်ခဲ့တာဖြစ်ပါရဲ့ရှင်ကျမမအေးမှာ VOA အတွက်သတင်းပြပုတ်နေတာပါ